ဆီးရီးယားနိုင်ငံတွင်အတိုက်ခိုက်ခံမှုမှာအမေရိကန်တအူးသေဆုံးခဲ့ပြီးတဲ့နောက်မှာတော့အမေရိကန်မှုရမ်းတွေကိုကာကွယ်ရေးအတွက်ခိုင်ခိုင်မာမာတုံ့ပြန်သွားမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတောက်ကြနေမှာပြောကြားလိုက်ပါတယ်
။ To make no mistake, the United States does not emphasize seek conflict with Iran.
အမေရိကန်ကအီရန်နဲ့ပဋိပက္ခဖြစ်အောင်လုပ်နေတာမဟုတ်ကြောင်းဒါပေမဲ့အမေရိကန်ပြည်သူတွေကိုကာကွယ်ရေးအတွက်ခိုင်ခိုင်မာမာဆောင်ရွက်ဖို့ပြင်ဆင်ထားတယ်လို့သမ္မတဘိုင်ဒန်ကကနေဒါနိုင်ငံအော်တိုဝါမှာပြုတ်လို့တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာဖြစ်ပါတယ်။သမ္မတဂျိုးဘိုင်ဒန်ဟာကနေဒါနိုင်ငံကိုနိုင်ငံတော်ခီးစဉ်ဖြစ်နေရောက်နေတာလည်းဖြစ်ပါတယ်။ဆီးရီးယားနိုင်ငံအရှိမြောက်ပိုင်းမှာကျယ်တဲ့ပြည်နယ်ကအီရန်လို့ဝေးထင်း drone လို့တန်မြတ်ရှိတဲ့ drone ရင်နဲ့တိုက်ခိုက်ခံရမှုအတွင်း American contractor တဦးတေဆုံးသွားပြီးတော့6ဦးဒဏ်ရာရခဲ့တာအတွက် American တပ်တွေကအီရန်တော်လှန်ရေးအဆောက်တပ်နဲ့ဆက်နွယ်နေတဲ့အဖွဲ့တွေအုံပြုတဲ့နေရာတွေကိုလက်တုံပြန်တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာသမ္မတကအခုလိုပြောကြားလိုက်တာလည်းဖြစ်ပါတယ်။အမေရိကန်ရဲ့ဘုံကျဲတိုက်ခိုက်မှုကြောင့်တေဆုံးသွားသူကအနည်းဆုံး4ဦးရှိတယ်လို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်။ American contractor တေဆုံးခဲ့တဲ့ jet drone နဲ့ drone နဲ့တိုက်ခိုက်ခံရတာကိုတုံ့ပြန်နေတယ်နဲ့ Syria နိုင်ငံအရှေ့ပိုင်းကပြစ်မှတ်တွေကို၄ချောင်းတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ American စစ်တပ်ကအတည်ပြုပြောဆိုပါတယ်။ဆီးရီးယားနိုင်ငံအရှိမြောက်ပိုင်းညမုံအခြေစိုက်စခန်းမှာ contractor တဦးတေဆုံးခဲ့ရတဲ့တိုက်ခိုက်မှုမှာတုံးတဲ့ယင်ဟာအီရန်လို့ drone ယင်ဖြစ်တယ်လို့ထောက်လှမ်းရေးကလည်းတုံ့သက်ထားပါတယ်။